အမှတ်73အမှတ်73စီးချိတ်နှင့်စီးရင်ဆိုင်ရာပြဿနာများစီးချိတ်ဆိုတာအမျိုးသားတွေမှာသာရှိတဲ့အချိတ်အဖို့ဖြစ်ပါတယ်ဒီအချိတ်ကတကြားသည်အရွယ်လောက်ရှိပြီးစီးအိမ်ရဲ့လက်တာအောက်မှာရှိပါတယ်ပြီးတော့စီးပြုံပတ်လဲကိုရစ်ပတ်ထားပါတယ်စီးချိတ်ကတုပ်ရည်ရဲ့အစိတ်ပိုင်းဖြစ်တဲ့နှုတ်နှင့်လိုအရည်တွေထုတ်ပေးပါတယ်ဒီအရည်ဟာတုပ်ကောင်တွေအတွက်အစာဖြစ်စေပါတယ်အမျိုးသားတွေအသက်အရွယ်ကြီးလာကြတာနဲ့အမျှစီးချိတ်ကြီးလာခြင်းဟာသဘာဝဖြစ်ပါတယ်တချို့အမျိုးသားများအတွက်ဒါဟာစီးအိမ်နဲ့ဆိုင်တဲ့ပြဿနာတွေဖြစ်လာစေနိုင်ပါတယ်စီးချိတ်ဟာအပြောင်းလဲဖြစ်ဖို့နှစ်ပေါင်းများစွာအချိန်ယူပြီးမှဖြစ်ပါတယ်စီးထိန်နိုင်မှုမကောင်းခြင်းဟာအခြားကြားမှရေးနေဆိုင်တဲ့ကိစ္စရပ်တွေကြောင့်လည်းဖြစ်နိုင်ပါတယ်စီးထိန်နိုင်မှုမကောင်းတဲ့အမျိုးသားတွေဟာဒါနဲ့ပတ်သက်ပြီးစိတ်ညစ်ကြတယ်ရှက်ကြတယ်သင်စီးထိန်နိုင်မှုမှာအပြောင်းလဲရှိခဲ့ရင်သင်ဆရာဝန်ဒါမှမဟုတ်စီးထိန်နိုင်ခြင်းဆိုင်ရာသူနာပြုအကြံပေးနဲ့တွေ့ပြီးဆွေးနွေးပါသင်ဟာသင်စီးချိတ်နဲ့ပတ်သက်ပြီးစိတ်ပူပန်စရာတွေရှိခဲ့ရင်လည်းသင်ဆရာဝန်ကိုပြောပြသင့်ပါတယ် insert male cfa diagram here ဖြစ်လေဖြစ်ထရှိတဲ့စီးချိတ်ဆိုင်ရာပြဿနာတွေကဘာတွေလဲကင်ဆာမဟုတ်သောစီးချိတ်ကြီးတဲ့အတွက်စီးအိမ်လေပင်ပိုင်းပိတ်ဆို့ခြင်း benign prostatic hyperplasia bph စီးချိတ်ဟာတဖြည်းဖြည်းကြီးထွားလာတဲ့အခါဒီအခက်ခဲဖြစ်လာပါတယ်ဒါဟာလူလတ်ပိုင်းအရွယ်မှာစတင်ဖြစ်တတ်ပါတယ်အမျိုးသား၄ယောက်မှ၁ယောက်ဟာဒီပြဿနာတွေအတွက်ခွဲစိတ်ကူးတာဘူးလိုအပ်ကြပါလိမ့်မယ်စီးချိတ်ပြဿနာတွေအတွက်အောင်မြင်တဲ့ခွဲစိတ်ကူးတာမှုအများကြီးရှိပါတယ် BPH ကကင်ဆာမဖြစ်စေပါဘူးစီးချိတ်ကင်ဆာ prostate cancer ကိုအများအပြားသတိပေးလက္ခဏာဘာတစ်ခုကိုမှချူတင်မသိရခင်တွေ့ရတတ်ပါတယ်သင်ဆရာဝန်က PSA လို့ခေါ်တဲ့သွေးစစ်ဆေးမှုပြုလုပ်တဲ့အခါဒီကင်ဆာကိုတွေ့ရှိနိုင်ပါတယ်သူတို့ကသင်စီးချိတ်မှာအပြောင်းလဲတွေရှိတာကိုသင်ဆက်အဝတ်ထက်လက်ချောင်းထက်သွင်းစံတချင်အဖြစ်သိရှိနိုင်ပါတယ်။ဒါဟာဖြစ်လေဖြစ်ထားရှိတဲ့ကင်ဆာဖြစ်တယ်။သင်မှာဆရာဝန်နဲ့ဆွေးနွေးနိုင်တဲ့ကုသနည်းတွေရှိပါတယ်။စီးချိတ်ရောင်ခြင်း prostatitis ဆိုတာစီးချိတ်ရောင်ခြင်းနဲ့နာခြင်းဖြစ်ပါတယ်။ဒါကစီးအိမ်မှာယောဂပိုးဝင်ရောက်တာကြောင့်လည်းဖြစ်နိုင်ပါတယ်။လူငယ်အမျိုးသားတွေမှာပိုးပြီးဖြစ်လေရှိပါတယ်။တကယ်လို့သင်စီးသွားတဲ့အခါနာခြင်းရင်ဒါမှမဟုတ်တက်တောင့်တက်တာမရှိဖြစ်နေရင်သင်ဆရာဝန်နဲ့ဆွေးနွေးပါကျွန်ုပ်မှာစီးချိတ်ပြဿနာရှိမှကျွန်ုပ်ဘယ်လိုသိနိုင်မလဲတကယ်လို့သင်မှာအောက်ဖော်ပြပါယောဂလက္ခဏာတစ်ခုဒါမှမဟုတ်တစ်ခုခုတည်းပိုပြီးရှိနေရင်သင်မှာစီးချိတ်ပြဿနာရှိနိုင်ပါတယ်စီးစတင်သွားဖို့အခက်အခဲရှိခြင်းစီးစတင်ထွက်တာနဲ့နှီးနှီးသာသွားခြင်းတစ်နေ့လုံးမှဖြစ်စီဒါမှမဟုတ်ညဘက်ဖြစ်စီလိုအပ်တာထက်ပိုပြီးစီးသွားဖို့လိုအပ်ခြင်းစီးသွားပြီးချိန်မှဖြစ်စီစီးသွားချိန်များတစ်ခုနဲ့တစ်ခုအကြာမှဖြစ်စီစီးထွက်ကြခြင်းစီးသွားပြီးမကြမီကာလမှာပဲထပ်ပြီးစီးသွားဖို့လိုအပ်လာခြင်းစီးသွားခြင်းစိတ်အရေးတကြီးဖြစ်လာခြင်းစီးသွားတဲ့အခါပူလောင်ခြင်းဒါမှမဟုတ်နာကျင်ခြင်းစီးမှသွေးပါခြင်းစီးသွားပြီးတော့လေစီးအိမ်ထဲမှာစီးလုံးဝမကုန်သေးဘူးလို့ခံစားရခြင်းတို့ဖြစ်ပါတယ်ဒီပြဿနာဒီထက်ကတချို့တွေဟာစီးချိတ်ကြောင့်ဖြစ်ရတာမဟုတ်နိုင်ပါဘူးတချို့ဆေးဝါးတွေဟာလည်းစီးအိမ်မှာစီးကိုတူလောင်ထားစေနိုင်ပါတယ်သင်ဆရာဝန်ဒါမှမဟုတ်စီးထိန်နိုင်ခြင်းဆိုင်ရာသူနာပြုအကြံပေးတို့ကသင်ပြဿနာဖြစ်ရတဲ့အကြောင်းရင်းကိုရှာဖွေဖို့အကူအညီပေးနိုင်ပါလိမ့်မယ်။ကျွန်ုပ်ရဲ့စီးချိတ်ကစီးအိမ်ပြဿနာတွေဘယ်လိုဖြစ်စေနိုင်မှာလဲ။စီးပြုံကျင်းမြောင်းသွားခြင်းစီးချိတ်ကြီးလာတာနဲ့မျှဒါကစီးပြုံကိုဖိလာနိုင်ပြီးစီးအိမ်ကစီးထွက်တာကိုအဟန့်တားဖြစ်စေနိုင်ပါတယ်။စီးတွေစပြီးထွက်ကြလာတဲ့အထိစီးအိမ်ထဲမှာစီးရည်တွေဆုလာပါလိမ့်မယ်။တကယ်လို့ဒီလိုဖြစ်လာရင်ဆရာဝန်တယောက်နဲ့ချက်ချင်းတွေ့ပါပုံမှန်ထက်ပိုအလုတ်လုတ်နေတဲ့စီးအိမ်နဲ့စီးသွားလူစိတ်အကြီးတကြီးဖြစ်လာခြင်းတကယ်လို့တိတ်ကျင်းမြောင်းတဲ့စီးပြုံထဲကစီးဖြတ်စင်းသွားနိုင်မှုစီးအိမ်ကအရန်အားစိုက်ပြီးတွန်းရတယ်ဆိုရင်ခုလိုဖြစ်လာနိုင်ပါတယ်ကြီးနေတဲ့စီးချိတ်ကစီးပြုံရဲ့အရွယ်အစားကိုကျင်းမြောင်းစေပါတယ်ပုံမှန်ထက်ပိုအလုတ်လုတ်တဲ့စီးချိတ်ကသင်ရဲ့ထိန်းချုပ်မှုမပါဘဲတင်းလာနိုင်ပါတယ်ဒါဆိုရင်စီးအမြန်သွားဖို့လိုအပ်တာဖြစ်လာနိုင်ပါလေခွဲစိတ်ကူတာမှုစီးပြုံကျင်းမြောင်းခြင်းကိုတက်တာစီဖို့ခွဲစိတ်ကူတာပြီးတဲ့အချိန်မှာသင်စီးအမြန်သွားလို့စိတ်ဆက်လက်ရှိနေနိုင်ပါတယ်စီးအိမ်ဟာပုံမှန်ဖြစ်မလာတဲ့အထိစီးအမြန်သွားလို့စိတ်ကပူဆိုးလာနေနိုင်ပါတယ်ဒါကယတ္တတပအနည်းငယ်ကြာနိုင်ပါတယ်စီးချိတ်ပြဿနာတွေအတွက်ခွဲစိတ်ကူတာမှုကစီးပြုံရဲ့ကြွက်သားတွေနဲ့အာယုံကြောတွေကိုပျက်စီးစေနိုင်ပါတယ်ဒါကြောင့် စီးအိမ်ထိန်းနိုင်မှုအားနည်းခြင်းကိုဖြစ်စေနိုင်ပါတယ်။ဒီပြဿနာတွေဟာခဏတစ်ဖြုတ်နီးပါးအတွက်သာဖြစ်လေရှိပါတယ်။ဘယ်လိုပဲဖြစ်ပါစေစီးချိတ်ကင်ဆာရောဂါအတွက်ခွဲစိတ်ကူးသမှုဟာရေရှည်မှာစီးအိမ်မထိန်းနိုင်မှုပြဿနာတွေကိုဖြစ်လာစေနိုင်ပါတယ်။စီးထိန်းနိုင်မှုအားနည်းတာကိုဘယ်လိုကူးသမလဲ။သင့်ဆရာဝန်ဒါမှမဟုတ်စီးထိန်းနိုင်ခြင်းဆိုင်ရာသူနာပြုအကြံပေးတို့ကသင့်စီးထိန်းနိုင်မှုအားနည်းရခြင်းအကြောင်းရင်းကိုစူးစမ်းပြီးအဖြေရှာပါလိမ့်မယ်။သင်ပြတနာအတွက်ကုသမှုဟာဒါဘာကြောင့်ဖြစ်ရတယ်ဆိုတဲ့အပေါ်မူတည်ပါလိမ့်မယ်။ကျမ်းမာရေးပညာရှင်ကစီးချိတ်ဆိုင်ရာယောဂပိုးကူးဆက်မှုနဲ့စီးဂျိုစတဲ့ကိစ္စတွေကိုစစ်ဆေးပါလိမ့်မယ်။သူတို့ကသင်ဘယ်လိုဆေးဝါးတွေမှီဝဲနေတယ်ဆိုတာကိုလည်းသိလို့ကြပါလိမ့်မယ်။တချို့ဆေးဝါးတွေဟာစီးအိမ်နဲ့ဆန်တဲ့ပြဿနာတွေဖြစ်စေနိုင်ပါတယ်။စီးထိန်နိုင်မှုအားနည်းခြင်းကိုကုသပေးနိုင်တဲ့နည်းလမ်းတချို့ရှိပါတယ်။သင်ဆရာဝန်နဲ့ဆွေးနွေးပါသင်ကုသမှုဘာတစ်ခုမှမလိုကြောင်းဆရာဝန်နဲ့အတူသင်ဆုံးဖြတ်ချက်ချနိုင်ပါတယ်။စီးအိမ်ထိန်းနိုင်မှုအားနည်းခြင်းဟာအချိန်ကြာလာတာနဲ့အမျှပျောက်ကင်းနိုင်ပါတယ်။သင်ရဲ့နေစဉ်နေထိုင်မှုအလေ့အထကိုရိုးရိုးပြောင်းလဲမှုလေးတွေလုပ်ယုံနဲ့ပိုကောင်းလာစေနိုင်ပါတယ်။လူတိုင်းအတွက်ကောင်းမွန်သောစီးအိမ်ဆိုင်ရာအလေ့ချက်များစားဆောင်မှာဖတ်ကြည့်ပါ။ဆေးဝါးများစီးထိန်းနိုင်မှုကိုအထောက်ပံ့ဖြစ်စေနိုင်တဲ့ဆေးဝါးအတော်များများရှိပါတယ်။ဓာတ်တွေနဲ့ပတ်သက်ပြီးသင့်ဆရာဝန်ကိုမေးကြည့်ပါ။စီးချိတ်ကိုခွဲစိတ်ကူတာချင်းတကယ်လို့သင့်စီးချိတ်ကပြဿနာပေးနေတာဆိုရင်စီးချိတ်တစ်ခုလုံးကိုဖြစ်စေတစိုက်တစ်ပိုင်းကိုဖြစ်စေခွဲစိတ်ကူတာပြီးဖယ်ရှားဖြစ်နိုင်ပါလေ။ခွဲစိတ်ကူတာမှုအမျိုးအစားကသင့်စီးချိတ်ဘာဖြစ်နေတယ်ဆိုတာအပေါ်မူတည်ပါလိမ့်မယ်။စီးအိမ်ဆိုင်ရာလေ့ကျင့်ခန်းစီးအိမ်ဆိုင်ရာလေ့ကျင့်ခန်းအစီအစဉ်ကစီးမထွက်စေဘဲဒါမှမဟုတ်စီးအမြန်သွားလို့စိတ်ပြင်းပြခြင်းမဖြစ်စေဘဲစီးအိမ်ထဲမှာစီးကိုပိုပြီးထိန်းထားနိုင်စီမဲ့အကူအညီပေးနိုင်ခြင်းရှိပါတယ်။ဒါကပုံမှန်တဲ့ပိုအလုံးလုံးတဲ့စီးအိမ်ရှိသူတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပုံမှန်တဲ့ပိုအလုံးလုံးနေသောစီးအိမ်နှင့်အရေးပေါ်စီးသွားလို့ချင်းစာဆောင်ကိုဖတ်ကြည့်ပါ။တင်မစုံခွက်ကြွက်သားလိကျင်ကတင်မစုံခွက်ကြွက်သားလိကျင်ကကြွက်သားတွေကိုဖွံ့ဖြိုးစေပါတယ်။ဒီကြွက်သားတွေကစီးအိမ်နဲ့ဥတွေဘလောက်ကောင်းကောင်းအလုံးလုံးတာကိုထိန်းပေးပါတယ်။ခွဲစက်ကူတတ်မှုမလုပ်ခင်ကျွတ်သားတွေအတွက်ဘယ်လိုလေ့ကျင့်ကလုပ်ရမယ်ဆိုတာလေ့လာပါခွဲစိတ်ကူတတ်မှုလုပ်ပြီးပြီးချင်းအချိန်မှာလဲတင်မစုံခွက်ကျွတ်သားလေ့ကျင့်ကိုအစောလျင်ဆုံးစတင်လုပ်ပါအမျိုးသားများအတွက်တင်မစုံခွက်ကျွတ်သားလေ့ကျင့်ကစာဆောင်မှာဖတ်ကြည့်ပါစီးဝန်ထိန်းနိုင်မှုဆိုင်ရာအသုံးဆောင်ပစ္စည်းများစီးထွက်ကြခြင်းတွေကိုဖြည့်ရှင်းပေးဖို့စီးဝန်ထိန်းနိုင်မှုဆိုင်ရာအသုံးဆောင်ပစ္စည်းအမျိုးအမည်များစွာရှိပါတယ်စီးဝန်ထိန်းနိုင်မှုဆိုင်ရာအသုံးဆောင်ပစ္စည်းများစာဆောင်မှာဖတ်ကြည့်ပါ။တင်ဒါတွေကိုတည်တင်သလောက်တည်ထောင်အောင်သိကြပါစေ။ပြဿနာကဘာလဲ။တင်ရွေးချယ်နိုင်တဲ့ကုသနည်းတွေကဘာတွေလဲ။ဒီခွဲစိတ်ကုသနည်းကဘလောက်ကောင်းစေမလဲ။ဘာများမှားသွားနိုင်သလဲ